ဇူလိုင်လ10ရက်နေ့ရက်စွဲနဲ့ထုတ်ပြန်တဲ့အမေရိကန်အမိငယ်လုံခြုံရေးဌာနရဲ့ကြေညာချက်အရဗီဇာပိတ်ပင်အရေးယူမှုအစီအစဉ်ကိုအမေရိကန်နိုင်ငံသားဌာနနဲ့ပူးပေါင်းဆောင်ရွက်တာဖြစ်ပါတယ်။အဓိကမြန်မာဝန်ကြီးဌာနတစ်ခုဖြစ်တဲ့အလုသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာန၊နောက်ပြီးပြည်ထောင်စုဝန်ကြီးဌာန၊အဲဒီကလက်ရှိညွှန်ကြားရေးမှုချုပ်ယာဒုအဆင့်အပါအဝင်သူရဲ့အထက်ဝင်ကြီးအဆင့်အထိအရာရှိကြီးအားလုံးနဲ့သူတို့ရဲ့မိသားစုဝင်တွေကိုအလုပ်သဘောပဲဖြစ်ဖြစ်အလဲပတ်ပဲဖြစ်ဖြစ် B1 B2 Non Immigrant Visa တွေကိုဇူလိုင်လ9ရက်နေ့ကစတင်ပြီးချင်းကျက်အတန့်အတန့်နဲ့ပိတ်ပင်အရေးယူလိုက်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနဲ့လာအိုအစိုးရတွေဟာအမေရိကန်ကပြည်နှံတန်ပေးလိုက်တဲ့သူတို့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ငြင်းတယ်တာဒါမှမဟုတ်ခိုင်လုံတဲ့အကြောင်းပြချက်မပေးတော့နှောက်နှေးနေတာစရဲ့အချက်တွေကြောင့်အရေးယူဖို့အမေရိကန်အမိငယ်လုံခြုံရေးဌာနဝန်ကြီးခရစ်စတန်နီလ်ဆန်ကနိုင်ငံတိုင်းဝန်ကြီးမိုက်ပွန်ပီယိုကိုအကြောင်းကြားခဲ့တာဖြစ်တယ်လို့အင်္ဂါနေ့နောက်ပိုင်းကထုတ်ပြန်တဲ့အမိငယ်လုံခြုံရေးဌာနရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒါနဲ့ပတ်သက်လို့နိုင်ငံတိုင်းဝန်ကြီးဌာနပြောခွင့်ရအမျိုးသမီးက VOA ကိုအခုလိုပြောပြပါတယ်။
The Department of State received notification under Section 243D.
မြန်မာနိုင်ငံဝန်နိုင်ငံလုံးနဲ့ပတ်သက်ပြီးအမိမီလုံခြုံရေးဌာနထံကလူဝင်မှုစီးကြရေးနဲ့နိုင်ငံသားအုပ်ကြီးပုံမှန်243ခါကြီးအရအမေရိကန်နိုင်ငံကြီးဌာနထံပေးပို့တဲ့ကြောင်းကြားစာကိုလက်ခံရရှိပါတယ်။အဲ့ဒီဥပဒေအရကိုယ်နိုင်ငံသားတွေကိုပြန်လက်ခံဖို့ရင်းဆိုတာဒါမှမဟုတ်အတိုင်းအဆမရှိကြံ့ကြံ့အောင်လုပ်တဲ့နိုင်ငံနဲ့ပတ်သက်လို့အမေရိကန်နိုင်ငံကြီးဌာနကအမိမီလုံခြုံရေးဌာနကအကြောင်းကြားရပါတယ်။အကြောင်းကြားကလက်ခံရရှိပြီးတဲ့နောက်နိုင်ငံကြီးဝန်ကြီးကအဲ့ဒီတက်ဆိုင်ရာနိုင်ငံမှာဒေဗီဇာဓမ္မမှုဗီဇာအလုံးထုတ်ပေးခြင်းကနေရပ်ဆိုင်းမှုတန်ယုံရဲ့ကောင်စီဝင်အရာရှိတွေကိုအမိန့်ပေးရပါတယ်။ဗီဇာကန့်တမှုတွေကိုချမှတ်ရမှာရှောက်ထားသူတွေရဲ့ဘယ်အမျိုးအစားတွေပေါ်မှာကန့်တမယ်ဆိုတာကိုနိုင်ငံကြီးဝန်ကြီးကဆုံးဖြတ်ရတာဖြစ်ပါတယ်။
ဒါပြင်ရန်ကုန်နဲ့ဒီအန်ကျန်းမှာရှိတဲ့အမေရိကန်တန်ယုံတွေကိုလည်းနိုင်ငံတိုင်းဝန်ကြီးပွန်ပီယိုကညွှန်ကြားစာပေးပို့ထားတာနဲ့ပတ်သက်လို့အခုလိုရှင်းပြပါရစေ
။ The Secretary of State has ordered consular offices in Burma and Laos to implement visa restrictions effective July 9, 2018.
ဒီမှာနေလာဦးနိုင်ငံမှာဗီဇာကန့်ကွက်မှုတွေကို2018ဇူလိုင်လ9ရက်နေ့ကစလို့ချမှတ်ဖို့ကောင်စီဝင်ရောအရာရှိတွေကိုနိုင်ငံတိုင်းဝန်ကြီးကအမိပေးထားပါရစေ။နိုင်ငံတကာနိုင်ငံကြီးစီလိုက်လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားအုပ်ကြီး243ခါကြီးရဗီဇာကန့်ကွက်ခံရတဲ့လျှောက်ထားသူတွေရဲ့မျိုးအစားတွေကိုနိုင်ငံကြီးဝန်ကြီးကအဆုံးဖြတ်ပေးရတာဖြစ်ပါတယ်။အမေရိကန်တန်ယုံဂျာမန်ဖို့ကောင်စီဝင်ရုံးရဲ့လုပ်ငန်းတွေကတော့ဆက်ရှိသွားမှာဖြစ်ပါတယ်။ခုလိုဗီဇာကန့်ကွက်မှုတွေဟာဗီဇာခိုင်ရန်ချင်းခံရမှုမှမပါဝင်တဲ့လူတွေရဲ့လျှောက်လွှာတွေကိုစီစစ်မှုအပါအဝင်တခြားကောင်စီဝင်ရုံးလုပ်ငန်းတွေနဲ့မပတ်သက်ပါဘူး။
အမိငယ်လုံခြုံရေးဌာနရဲ့ကြေညာချက်မှာလည်းအခုလိုအရေးယူမှုအတွက်နောက်ဆုံးဆုံးဖြတ်ချက်မချခင်အချိန်ထိမြန်မာနဲ့လာအိုနှစ်နိုင်ငံအစိုးရတွေရဲ့အစ်စ်မြေတာဝန်ရှိပုဂ္ဂိုလ်တွေနဲ့အမေရိကန်အစိုးရကတန်တမာရေးအရာအပြန်အလှန်ဆွေးနွေးပြောဆိုကြိုးပမ်းခဲ့ကြောင်းဖော်ပြထားပါတယ်။ကိုယ့်ရဲ့နိုင်ငံသားတွေကိုပြန်ပြီးလက်ခံဖို့ခီးသွွားလက်မှတ် passport စာရီကိုထုတ်ပေးဖို့ညှင်းပယ်တဲ့နိုင်ငံတွေကြောင့်အမေရိကန်လွှတ်တော်ကပြဋ္ဌာန်းထားတဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံသားဥပဒေအရဆောင်ရွက်တဲ့အမေရိကန်အစိုးရရဲ့ပြည်နယ်ဒဏ်ခတ်အရေးယူမှုဟာအတိတ်ပဲကိမဲ့စီတယ်လို့လည်းအမိမီလုံခြုံရေးဌာနကပြောပါတယ်။ဒါအပြင်သူမျိုးနိုင်ငံမှာပြည်နယ်ဒဏ်ပေးခံရတဲ့ကိုယ်နိုင်ငံသားတွေကိုပြန်ပြီးလက်ခံရမယ်ဆိုတဲ့နိုင်ငံတကာသဘောတူစာချုပ်ကအချက်တွေကိုလည်းအဲ့ဒီနိုင်ငံတွေကချိုးဖောက်ရာရောက်တယ်လို့ဆိုပါတယ်။ဒါအပြင်ဂျော်ဗင်တာနဲ့ဒေးဗစ်အမှုတွဲအပေါ်မှာနိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ကိုအခြေခံရမယ်ဆိုရင်ချင်းချက်အနည်းငယ်ကလွဲပြီးလူ့ဖွဲ့စည်းအတွက် NDA ရှိသူတွေဒါမှမဟုတ်ထွက်ပြေးမဲ့ NDA ရှိသူတွေလို့ယူဆရတဲ့တရားမဝင်ရောက်ရှိနေတဲ့နိုင်ငံသားတွေအပါအဝင်ပြည်နယ်နဲ့အမိန့်ချမှတ်ခံထားရတဲ့နိုင်ငံသားတွေအနေနဲ့ဘယ်အချိန်မှာသူတို့ပြန်ပို့ခံရမလဲဆိုတာကိုအသေးချာမသိဘူးဆိုရင်ဒီလူတွေကိုချောက်လာတဲ့ပုံပြီးခင်းသိမ်းပိုင်ခွင့်မရှိဘူးဆိုတာပါဒါကြောင့် ICE ကအမေရိကန်လူဝင်မှုနဲ့အခွန်ကြီးကြပ်ရေးဌာနအနေနဲ့ရာဇဝတ်ကျူးလွန်သူအန္တရာယ်ရှိသူတွေကိုပြန်ပြီးလွှတ်ပေးနေရကြောင်းအမိမီလုံခြုံရေးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာပြည်နယ်ဒဏ်ပေးမှုကိုအရင်အစိုးရတွေထက်ပိုပြီးချမှတ်လှုပ်ဆောင်လာတာတွေ့ရကြောင်းမြန်မာအမေရိကန်လူမှုရေးအသင်း BACI ဥက္ကဋ္ဌဒေါက်တာရူဒင်းငါက VOA ကိုပြောပါတယ်
။ကျွန်တော်တို့အထောက်တစ်ဆယ်အထီလောက်အထီအားကျွန်တော်ဗမာပြည်သားတွေဗမာပြည်ပြန်ဖို့ခံရတယ်ဆိုတာမရှိတော့ပဲအယောက်နှစ်ယောက်ပေါ့လေအမှုစေဝါနဲ့အခါသုံးခါ အဖမ်းခံရတဲ့လူမျိုးပြန်ပို့တာရှိတယ်အခုကျတော့အဲ့မူဝီတာမောင်းတာတစ်ခါတစ်ခါဖမ်းခံရရုံနဲ့အဲ့ဒါဗမာပြည်ပြန်ပို့ဖို့အရေးကြီးခံရတဲ့အားမျိုးတွေရှိလာတယ်အဲ့ဒီ2018 February လတဲမှာဆိုလို့ရှိရင်ဒီမှာပန်ဂျုံ Washington DC ရဲ့ကြော်ကြချက်ရလူ30ကျော်လောက်အမေရိကန်ပြည်ထောင်စုကနေဗမာပြည်ပြန်ပို့ဖို့စီရင်ပေးထားတာရှိတယ်
အမေရိကန်ပြည်ထောင်စုမှာပြည်ရင်တန်ပေးခံရတဲ့မြန်မာနဲ့လာအိုစ်နိုင်ငံသားတွေကိုအမေရိကန်အစိုးရကပြန်ပြီးလွှတ်ပေးနေရတဲ့အထက်မှာရာသွေးမှုကြီးကြီးမားမားကျူးလွန်သူတွေတောင်ပါဝင်နေကြောင်းအမိမြေလုံခြုံရေးဌာနရဲ့ကြေညာချက်မှာရေးသားထားပါတယ်ရှင်